နီပေါ်နိုင်ငံကတ်မန်ဒူမြို့တော်မှာပြည်ပရောက်တိဘက်ဒုက္ခသည်တွေအနေနဲ့ဆန္ဒပြမယ်ဆိုရင်ဖမ်းဆီးပြီးတော့နေရပ်ကိုပြန်ပို့တာခံရလိမ့်မယ်လို့နီပေါ်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။နီပေါ်အာဏာပိုင်တွေဟာဆန္ဒပြသူတွေအပေါ်ပို့ပြီးတော့ဖိအားတွေပေးနေတယ်လို့တိဘက်အရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်။ဆန္ဒပြမယ်ဆိုရင်ဖမ်းဆီးပြီးတော့နေကြားကတရုတ်ရဲတွေရဲ့လက်ထဲကိုလွှဲပြောင်းပေးမယ်လို့လည်းပြောပါတယ်။ရဲတွေကမျိုးရဲမှသွာလာနေတဲ့တိဘက်တွေနဲ့တိဘက်ဖုံးတော်ကြီးတွေကိုဆန္ဒပြပွဲမှာမပါပေမဲ့လည်းဖမ်းဆီးနေတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့တရက်နှစ်ပတ်အတွင်းမှာပြပရောက်တိဘက်တွေဟာနီပေါ်နိုင်ငံကတ်မန်ဒူမြို့တော်မှာရှိတဲ့တရုတ်တန်ရုံနာမှာနေ့စဉ်နီးပါးငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြဖို့ကြိုးစားခဲ့ကြပါတယ်။နီပေါ်ရဲတွေကလူအုပ်တွေကိုနံပါတ်တုတ်တွေနဲ့ရိုက်နှက်လူစုခွဲခဲ့တယ်လို့ယာနဲ့ချီတဲ့တိဘက်လူမျိုးတွေကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။